ဒီကနေ့ဒီပြည်ထောင်လေးရဲ့ကနေ18ရက်နေ့အတွင်းမြန်မာနိုင်ငံညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဦးထသမရယုံဝင်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဟာဂျပန်ဆိုရအဖွဲ့ရဲ့ထိပ်ကြားချက်အရတိုကျိုမြို့ကိုတွားရောက်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအပါအဝင်အဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံသူတို့ဆောင်ရွက်နေတဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းညီညွတ်ရေးဖြစ်စဉ်တွေမှာဂျပန်ဆိုရအနေနဲ့စစ်ဘေးစစ်ဒဏ်ခံရတဲ့တိုင်းဒေသတွေပြည်내ထူထောင်ရေးလုပ်ငန်းစဉ်တွေမှာအကူအညီပေးဖို့အဓိကအကျူထားပြီးဖြစ်တယ်လို့ဆက်ပြီးတော့လည်းထဲထဲဝင်ဝင်အကူအညီပေးသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့လက်နက်ကိုင်တိုင်းဒေသတွေနဲ့ဖြစ်ပွားနေတဲ့ပြည်ပခန့်ချုပ်ငြိမ်းအောင်ကောင်တယ်ပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်ဘယ်အထိခရီးရောက်နေပြီလဲ။ညီညာရေးကောင်တယ်ပေါ်မှုမှာအကူအညီပေးနေကြတဲ့နော်ဝေးဥရောပသမဂ္ဂနဲ့ဂျပန်လိုနိုင်ငံတွေမျှော်မှန်းတဲ့အခြေအနေရောက်လာမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိမြန်မာနိုင်ငံမှာတီရင်းစစ်ရစဲအောင်အကောင်အထည်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုသမရဦးသိန်းစိန်ကိုယ်တိုင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကဦးဆောင်နေတာပါ။အဲ့ဒီကော်မတီအောက်မှာလုပ်ငန်းကော်မတီဖွဲ့စည်းထားပြီးတကယ့်လက်တွေ့အကောင်အထည်ဖော်နေတာကတော့သမရယုံဝင်ကြီးဦးအောင်မင်းနဲ့အထောက်အကူပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ MPC ခေါ်မြန်မာငြိမ်းချမ်းရေးစင်တာပါ။လက်ရှိမြန်မာနိုင်ငံမှာနှစ်ပေါင်းရှည်ကြာဖြစ်ပွားနေတဲ့ဒီရင်းစီရစဲရေးနဲ့ပတ်သက်ပြီးငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကအဆင့်30ချမှတ်ပြီးအကောင့်ထဲဖော်နေတာတွေ့ရပါတယ်။ပထမအဆင့်တတိုင်းတီလုံးအပြစ်ခတ်ရစဲမယ်။အပြစ်ရစာချုပ်ကြီးကိုလက်မှတ်ရေးထိုးမယ်။ဒုတိယအဆင့်အပြစ်ရစာချုပ်ချုပ်ပြီးတတ်မှတ်ရတတ်မှတ်ကာလအတွင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးမူပေါင်းချမှတ်တဲ့ညှိနှိုင်းဆွေးနွေးပွဲပြုလုပ်မယ်။တတိယအဆင့်မူပေါင်းဆွေးနွေးပွဲသဘောတူညီချက်နဲ့အညီအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပမယ်။အဲ့ဒီဆွေးနွေးပွဲကနေရလာတဲ့ရလဒ်တွေကိုအကောင့်ထဲဖော်ကြမယ်ဆိုပြီးဖြစ်ပါတယ်။လောလောဆယ်ရောက်နေတာကတော့တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းဆောင်ရွက်နေစဉ်ပထမအဆင့်မှာအဲ့ဒီအဆင့်ရောက်လာဖို့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဟာအရင်စစ်အစိုးရအဆက်ဆက်နဲ့မတူဘဲလက်တွေ့ကြတဲ့အနေအထားမျိုးတွေနဲ့လက်နက်ကင်တိုင်းရင်းသားအင်အားစုတွေကိုကန့်လှမ်းခဲ့တာပါ။အဲ့ဒါတွေကတော့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေကနေသဘောတူညီမှုတစုံတရာမရမချင်းတိုင်းရင်းသားအဖွဲ့တွေအနေနဲ့ကိုယ့်လက်နက်ကိုကင်ထားနိုင်နေကိုယ့်နယ်မြေကိုထိန်းချုပ်ထားနိုင်နေဆိုတာမျိုးတွေဖြစ်ပါတယ်။အပြစ်ရပြီးနောက်နောင်ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာတီထောင်စုကြီးကနေခွဲမထွက်ဖို့ဒုတာဝင်အရေးသုံးပါးကိုမထိခိုက်စေဘူးအချက်နှစ်ချက်ကလွဲရင်ကျန်တာဘာမဆိုဆွေးနွေးနိုင်တယ်ဆိုပြီးလမ်းဖွင့်ပေးတာတွေ့ရပါတယ
်ဒါရီမကလက်နက်ကင်တိုင်းသားအဖွဲ့တွေအချင်းချင်းတွဲဆုံဆွေးနွေးမှုပြုရမှာကူညီဆောင်ရွက်ပေးတာမြေပေါ်နိုင်ငံရေးအင်အားစုတွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ပြုတာလက်နက်ကင်အဖွဲ့တာဝန်ရှိသူတွေအစိုးရထိန်းချုပ်နေမြေတွေကပြည်သူလူထုနဲ့တွဲဆုံရမှာအကူအညီပေးတာမျိုးလုပ်ပြခဲ့ပါတယ်ဒါရီမကလက်နက်ကင်အဖွဲ့ခေါင်းဆောင်တွေတာဝန်ရှိသူတွေနိုင်ငံတကာတွားရောက်နိုင်အောင်အစိုးရဘက်ကနိုင်ငံကူးလက်မှတ်ထုတ်ပေးတာအပါအဝင်အခြားအရင်စစ်အစိုးရအဆက်ဆက်မလိုက်လျောတဲ့အချက်ပေါင်းများစွာလိုက်လျောခဲ့ပါတယ်။ဒီလိုနည်းနဲ့အပြည့်အစုံစာချုပ်မူကြမ်းကိုအစိုးရကြီးနိုင်ရေးအဖွဲ့နဲ့တိုင်းပြည်ကြီးနိုင်ရေးအဖွဲ့တွေသဘောတူနိုင်ပြီးအထူးခီးပောက်ခဲ့ပါတယ်။ဒါပေမဲ့လည်းညီညွတ်ရေးကောင်တယ်ဖော်မှုလုပ်ငန်းစဉ်ဆိုတာဥရောပမင်းဦးဆောင်တဲ့လုပ်ငန်းကော်မတီတစ်ခုတည်းကဆောင်ရွက်လို့ရတာမျိုးတော့မဟုတ်ပါဘူး။အဓိကကျတဲ့တက်မတော်လွတ်တော်နဲ့အစိုးရတာဝန်ရှိသူတွေဘက်ကပါစိတ်ရင်းစေရနာမှန်တဲ့ဟန်ကျိညီလိုက်ပါအကောင့်ထဲပေါ်ပါမှဖြစ်ထွန်းတိုးတက်နိုင်တဲ့ကိစ္စမျိုးဖြစ်ပါတယ်။အခြားတစ်ဖက်လက်နက်ကိုင်တိုင်းရင်းသားတွေဘက်ကလည်းတကယ်ကိုတိုင်းရင်းသားပြည်သူအကျိုးကိုမျှော်ကိုးပြီးငြိမ်းချမ်းရေးအတွက်လက်တွေ့ကြတဲ့အပြည့်အစုံအလျောက်တွေမျိုးလုပ်ဖို့လိုအပ်ပါတယ်
။တကယ်လက်တွေ့အခြေအနေကတော့အဲ့ဒီလိုဖြစ်မလာပါဘူး။ပြီးခဲ့တဲ့မတ်လ28ရက်နေ့တက်မတော်နေ့မှာကာကွယ်ရေးဦးစီးချုပ်ကလက်နက်ကင်တိုင်းရင်းသားတွေလက်မခံနိုင်ဘူးလို့ညှင်းဆန်ထားတဲ့ငြိမ်းချမ်းရေးဆိုင်ရာမူ6ချက်ကိုစုပ်ကင်ထားတယ်ဆိုပြီးပြောဆိုတာတွေ Disarmament, Demobilization and Reintegration DDR လို့ခေါ်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးအကောင့်ထဲပေါ်ရမယ်လို့ဆိုတာတွေဟာငြိမ်းချမ်းရေးဖော်ဆောင်ရေးကိုအထောက်အကူမပြုတာတွေ့ရပါတယ်။ဒါအပြင်ပြီးခဲ့တဲ့ကာလက KIA တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာတွေလက်ရှိကိုကန့်ဒေတာကိုအကြီးအကျယ်ထိုးစစ်ဆင်နေတာတွေကလည်းအပြစ်ရစာချုပ်လက်မှတ်ထိုးဖို့ကတော့နှောင့်နှေးစေနိုင်တာတွေ့မြင်နေရပါတယ်။အလားတူလွတ်တော်ကိုလွှမ်းမိုးထားတဲ့ပြည်ခိုင်ဖြိုးနဲ့တက်မတော်သားအမတ်တွေကလည်းပြည်ရင်းငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေမယ့် ဒါရင်နာဒန်းသူကြီးကိုအကြမ်းကျင်းအပြင်အာမခံနိုင်မယ်အခြေအနေမျိုးရောက်တဲ့အထိဖွဲ့စည်းပုံကိုပြင်မပေးနိုင်သေးပါဘူးအလားတူကာလကြာရှည်အပြည့်ရထားသည့်သားလည်းဖြစ်ဒေတာတင်ငွေမှုလည်းရစပြုတ်နေတဲ့ဒေတာတွေမှာမြေမြုံမိုင်းရှင်လေးရေးစစ်ဘေးဒုက္ခတွေတွေညည့်ရပြန်နိုင်ရေး
စစ်ဘေးတန်ခံပြည်သူတွေဘဝပြန်လည်ထူထောင်ရေးလမ်းပတ်ဆက်တွေကြီးကောင်းမအောင်ပြန်လည်တိဆောက်ပေးရေးစတာတွေလုံမပေးနိုင်သေးုံမကအပြစ်ရဲ့ခိုင်မအောင်ဆောင်ရွက်ရမယ်ကိစ္စတွေကိုတော့အကောင့်ထဲပေါ်တာမတွေ့ရသေးပါဘူး
တကယ်လို့မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်ဆဲပြီးငြိမ်းချမ်းရေးရရှိဖို့ဆန္ဒအပြင်းပြဆုံးဟာတိုင်းသားပြည်သူလူထုတရက်ခံရတဲ့နေဆက်နေတိုင်းသားတွေပါမြန်မာနို
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ